ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကကမ္ဘာတစ်လောမိခင်နိုင်ငံကနေပြည်ပနိုင်ငံတွေကိုရွှေ့ပြောင်းနေတိုင်းနဲ့ migration နှုန်းကို30ရာခိုင်နှုန်းနှေးကွေးကျဆင်းစေခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်2019ခုနှစ်ကနေ2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းရွှေ့ပြောင်းနေတိုင်းတဲ့လူရေအတွက်ကခမန်းထားရတဲ့နှစ်သန်းဝန်းကျင်ယောင်နေခဲ့ကြောင်းကုလသမဂ္ဂကတောက်ကြံတွေကထုတ်ပြန်တဲ့အစည်းအကမ်းတစ်စောင်မှာဖော်ပြထားတာပါ2020ခုနှစ်အတွင်းလူပေါင်း281သန်းမိခင်နိုင်ငံပြင်ပကိုပြောင်းရွှေ့နေထိုင်ကြတယ်လို့လည်းဆိုပါရယ်အဲ့ဒီအထဲကမှမှတ်တမ်းမှတ်ပုံတင်ထားတဲ့ရွှေ့ပြောင်းနေထိုင်သူ3ပုံ2ပုံကနိုင်ငံပေါင်း20ကိုသာပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်သူ51သန်းနဲ့ပထမနေရာမှာရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်လူများပြောင်းရွှေ့နေထိုင်တဲ့နောက်တနိုင်ငံကတော့လူ16သန်းလက်ခံခဲ့တဲ့ဂျာမနီနိုင်ငံဖြစ်ပါတယ် Saudi Arabia နိုင်ငံကိုတော့လူ13သန်းရုရှားကိုလူ12သန်းနဲ့ British နိုင်ငံကိုလူ9သန်းပြောင်းရွှေ့နေထိုင်ခဲ့ပါတယ်2020ပြည့်နှစ်မှာအိန္ဒိယနိုင်ငံကလူအများဆုံးပြောင်းရွှေ့ထွက်သွားတဲ့နိုင်ငံဖြစ်ပါတယ်မနေ့ကမိခင်အိန္ဒိယနိုင်ငံကနေပြပကိုပြောင်းရွှေ့နေထိုင်သူ18သန်းရှိပါတယ်အိန္ဒိယလိုပဲရွှေ့ပြောင်းနေထိုင်တဲ့သူများပြားတဲ့တခြားနိုင်ငံတွေကတော့မက္ကဆီကိုနိုင်ငံနဲ့ရုရှားနိုင်ငံတို့ဖြစ်ပြီးလူ17သန်းစီပြောင်းရွှေ့နေထိုင်ကြသလိုထိုးနိုင်ငံကလူ10သန်းနဲ့ဆီးရီးယားနိုင်ငံကလူ10သန်းတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်ရွှေ့ပြောင်းနေထိုင်သူအလုံးရဲ့စနစ်ရာခိုင်နှုန်းကဒုက္ခသည်တွေဖြစ်ပြီးအဲ့ဒီဒုက္ခသည်တွေရဲ့80ရာခိုင်နှုန်းကိုဝင်ငွေအလဲအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေကလက်ခံထားရတယ်လို့လည်းကုလသမဂ္ဂကအစီရင်ခံထားပါတယ်ခင်ဗျ